ဒီနေ့သာသနာတော်နေ့1559ခုခေါ်ကြတကိ1389ခုတော်တဲ့လာပြီးရော6ရက်2015ခုဆယ်လပိုင်း4ရက်တနင်္ဂနွေနေ့ညနေခင်းခါကာလမှာစင်ကာပူနိုင်ငံမိုးဘုံဒိတာမိုးဘုံဝိပဿနာတရားရှင်နဲ့လုပ်ငန်းရှင်ပြန်ပွားရေးဤပအဖွဲ့ဝဲမှတ်တဲ့သစ္စာပါရမီဓမ္မရိတာမှာကြည့်မှုပြီးတော့ရှင်ရှင်းမှကြတဲ့160တတိမြောင်တနေ့တာဝိပဿနာလုပ်ပြီးတရားစခန်းဓမ္မဒါနအထိမ်းမှဖြစ်ဖြစ်ရှင်ရှင်းမှကြတဲ့နေ့ရက်တာတရားစခန်းမှာဦးဇင်းတို့ဒီနေ့ဒုတိယနေ့ဒုတိယနေ့ရဲ့ဒုတိယအကျင့်တရားစေတနာနာယူမှတ်သားကြတဲ့အစီအစဉ်အဲ့ဒါဘေးတပေါင်းသူတော်ကောင်းတို့နာယူကြည်ညိုကြရမယ့်တရားစေတနာကသစ္စာ၄ပါးတရားတော်အပိုင်း၄ပေါ့နော်မဂ္ဂသစ္စာဆိုတာနဲ့ပတ်သက်ပြီးတော့နာယူကြည်ညိုကြရမယ်ဟုတ်လားတော့သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့ဘေးတပေါင်းသူတော်ကောင်းတို့ဦးဇင်းတို့တွေနာယူကြည်ညိုခဲ့တာဒါနောက်ဆုံးအပိုင်းကိုရောက်လာမိခင်၈ပါးဒီမဂ္ဂသစ္စာကိုမြတ်စွာဘုရားကဒုက္ခနိရောဓဂามိနိပฏิပဒာယအရိယသစ္စာအပြည့်အစုံတွေကအဲ့လိုမှတ်ရတယ်နော်ဒုက္ခနိရောဓဂามိနိပฏิပဒာယအရိယသစ္စာဒုက္ခချုပ်ငြင်းရာသို့ရောက်ရာရောက်ကြောင်းအကျင့်လန်းစဉ်လို့ဒီလိုသိပေရတယ်ဒါကိုဦးဇင်းတို့အတူချုပ်ပြီးတော့မဂ္ဂသစ္စာမဂ္ဂဆိုတာလည်းပဲလန်းလို့သိပေရတာလန်းဆိုမှတော့သူရဲ့ဥတီကျသူရဲ့ပန်းတိုင်းရောက်သွားစေတဲ့အစွမ်းတတိရှိတယ်ပေါ့လမ်းဆိုတော့ဟုတ်လားကိုယ်လည်းပဲမိခင်ရှင်မအချင်းမြတ်လမ်းစဉ်ဒီနိဗ္ဗာန်ချမ်းသာကိုဆက်ရောက်သွားစေနိုင်တဲ့အစွမ်းတတိရှိတယ်ပေါ့အဲ့ဒါမကသစ္စာနဲ့ပတ်သက်ပြီးတော့နာယူကြည့်လို့ရရကိုဒီနေရာမှာဦးဇင်းတို့သစ္စာ၄ပါးကိုတစ်ပါးစီတစ်ပါးစီကြော်တိုင်းကြော်တိုင်းသစ္စာ၄ပါးရဲ့အရေးပါမှုသစ္စာ၄ပါးကိုတည်ဖို့အရေးကြီးပုံသစ္စာ၄ပါးကိုတည်ရင်ရရှိမဲ့အကျိုးကျေးဇူးသစ္စာ၄ပါးကိုမတည်ရင်ဖြစ်ပေါ်လာမဲ့ဆင်းရဲဒုက္ခဒါတွေကိုဦးဇင်းတို့နည်းနည်းစီနည်းနည်းစီညံ့ညက်ပြောသွားတာကိုပေးတတ်လို့သတိထားမိမယ်ထင်ပါတယ်နော်ခုလည်းပဲဦးဇင်းတို့သစ္စာ၄ပါးကိုတည်ဖို့အရေးကြီးပုံဆိုတာလေးသစ္စာတန်ရုပ်ပါဠိတော်မှာမြတ်စွာဘုရားဟောထားတဲ့တုတ်တန်တစ်ပုဒ်ရှိတယ်ပပတာတုတ်တံလို့အဲ့လိုမှတ်တမ်းတင်ထားတယ်။အဓိကကပြောထားလဲဆိုတော့ခါတစ်ပါးမှာမြတ်စွာဘုရားရာဇဂုတ်ကြီးဟောဂိတ်စကုတ်တောင်အဲ့လိုတောင်တန်းနေထူထပ်တဲ့နေရာမှာမြတ်စွာဘုရားတရင်သုံးအဲ့လိုတရင်သုံးရင်းနဲ့ရဟန်းတော်တွေခြံရံပြီးတော့မြတ်စွာဘုရားခြင်းညံကြွားတယ်ပေါ့။အဲ့လိုခြင်းညံကြွားတဲ့အခါကျတော့ဘလုံးနဲ့တဲ့ကြောက်ကဘာကြီးတစ်ခုနာကနေပြီးတော့ဖြတ်လျှောက်ကြတာအဲ့လိုဖြတ်ပြီးတော့လျှောက်တဲ့အခါယဟန်တပါးကအဲ့ဒီကြောက်ကဘာကြီးကိုမဝင်မရလှမ်းပြီးတော့ကြည်ရင်းနဲ့ဟောကြောက်ကဘာကြီးကတော်တော်နဲ့တာပဲအောက်ကိုလှမ်းပြီးတော့အဆုံးတည်းရောက်မမြင်ရဘူးဒီလေသာကြာတော့လိုက်ရင်တော့မလွယ်ဘူးဆိုတဲ့အတွေ့အသူမှဖြစ်တယ်အဲ့ဒါနဲ့သူကဘာလုပ်တော့ဆိုတော့မြတ်စွာဘုရားကိုစကားတစ်ခုလျှောက်မြတ်စွာဘုရားတဲ့ဟုတ်ဒီကြောက်ကဘာတဲ့ကြီးမားတဲ့ကြောက်เสียကောင်းတဲ့တခြားကြောက်ကဘာဆိုတာရှိနိုင်မအောင်မလားဒါကြီးတော့တော်တော်ကြီးတဲ့ကြောက်ကဘာကြီးတော့သူ့စိတ်ထဲမှာတွေးမိတာအဲ့လိုမေးတဲ့ခါကျတော့မြတ်စွာဘုရားကဒီကြောက်ကဘာပြတ်တဲ့ကြောက်မဲ့ဖွေရကောင်းတဲ့ကြောက်ကဘာပြတ်ရှိပါလေတဲ့ကြောက်ကဘာအဲ့ဒါမှလည်းဆိုတော့သစ္စာ၄ပါးကိုမတိခြင်းဟာအကြီးမားဆုံးသောကြောက်မဲ့ဖွေရကြောက်ကဘာပဲလို့အဲ့လိုဟောလူတော်ဟာသစ္စာ၄ပါးကိုမသိလို့ရှိရင်အလွန်ဆိုးွားတဲ့သခြင်းရဲ့ဒုက္ခတွင်းတွေကိုကြာသွားနိုင်တယ်ပေါ့။ဟောပဂရိကြောက်ကဘာတွေကိုကြာတယ်ဆိုတာကဘဝဆုံးရင်တဘဝပဲပေါ့။သစ္စာ၄ပါးကိုမသိမှုတည်းဟူသောကြောက်ကဘာတွေကိုကြာရင်တော့ဘဝပေါင်းမကြီးမတွက်နိုင်အောင်ဆုံးမသွားနိုင်တယ်။ဒါကြောင့်ကြောက်မဲ့ဖွေရာအကောင်းဆုံးကြောက်ကဘာပဲလို့မြတ်စွာဘုရားကသစ္စာ၄ပါးကိုမသိမှုအဲ့ဒါလိုတင်စားပြီးတော့ဟောတယ်အဲ့ဒီသုတ္တမဝိရှင်တို့ပြောမယ်ဆိုရင်တော့ပြောစရာကောင်းတာလေးတွေအများကြီးပါသစ္စာ၄ပါးကိုမသိကြတဲ့ပုဂ္ဂိုလ်တွေဟာဒီဘဝမှာဆက်ပြီးတော့ဖြစ်ပေါ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့သင်္ခါရတရားတွေကိုအလွန်ပျော်မွေ့ကြတယ်တဲ့ဘဝဖြစ်ဖို့အတွက်ကြိုးစားပြီးတော့လောက်ကံကြတဲ့နေရာမှာသင်္ခါရတရားတွေရဲ့အပေါ်မှာ အလွန်တရာမှပျော်မွေ့ကြအဲ့ဒီတော့ဘာဖြစ်တုံဆိုတော့ဘဝတွေကတဘဝပြီးတဘဝဆက်ဆက်ဆက်ဆက်ပြီးတော့ရာနေရောလာရရင်ရတိုင်းရတိုင်းတော့ဘဝမှာဘဝရဲ့ပြဿနာဘဝရဲ့အခက်အခဲဘဝရဲ့ဒုက္ခတွေဆိုတာကိုရင်ဆိုင်ရမယ်ပြီးရင်ဒီဆုံးခြင်းဖြင့်အဆုံးသတ်ရမယ်ဒါဘဝရဲ့အမှန်တရားဟုတ်လားဒါကြောင့်သစ္စာ၄ပါးကိုမသိကြတဲ့ပုဂ္ဂိုလ်တွေဟာဘဝရဲ့အပြစ်ဘဝရဲ့မကောင်းမှုမသိတဲ့အတွက်ကြောင့်ဒီဘဝရရရကြောင့်အလုတ်တွေမှာအလွန်ပျော်မွေ့ပြီးတော့ဘဝကိုရအောင်လုပ်ကြရင်းနဲ့ဒုက္ခဒေါ်တွေမှာတက်တက်ပြီးတော့လေကြရလေ။သစ္စာ၄ပါးကိုသိကြတဲ့ပုဂ္ဂိုလ်တွေကြတော့ဘဝရရရကြောင့်အလုတ်တွေမှာပျော်မွေ့တဲ့သဘောမရှိဘူး။သူကအလွန်လေးနက်တဲ့အသေးပဲနဲ့မြတ်စွာဘုရားဟောတာပါ။ဟုတ်လား။ဒါပေမဲ့ဦးဇင်းတို့ပြောနေတာကတော့ကောင်းထုတ်ချက်လေးချပြီးတော့ပဲပြောနေတာပါ။သစ္စာ၄ပါးကိုမသိခြင်းသည်အကြောင်းမဖွေရာအကောင်းဆုံးသောကြောက်ကဘာပြက်ကိုကြာခြင်းမေးဆိုတာကိုမှတ်သားကြဖို့ပေါ့ဟုတ်လားဒါကြောင့်ဦးဇင်းတို့ဒီကနေ့သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့နံပါတ်၄နောက်ဆုံးအပိုင်းကိုရောက်လာတယ်မဂ္ဂသစ္စာအဲ့ဒီမဂ္ဂသစ္စာကိုဦးဇင်းတို့ကြည်ကြည်ပြတ်ပြတ်ပြည့်ပြည့်စုံစုံမှတ်မယ်ဆိုလို့ရှိရင်ဒုက္ခနိရောဓဂามိနိပฏิပဒာအရိယသစ္စာဒုက္ခချုပ်ငြိမ်းရာသို့ရောက်ရာရောက်ကြောင်းအကျင့်လန်းစဉ်လို့ဒီလိုလေးပဲရတယ်။တတိယနေ့မှာဦးရှင်တို့ပိသက်ပေါင်းတော်တို့ဒီကေပိသာသစ္စာတရားလေးတွေနဲ့ဆက်ဆက်ပြီးတော့စဉ်းစားမှသစ္စာ၄ပါးတရားဟာတစ်ပါးနဲ့တစ်ပါးတော့အရင်ကြီးဆက်ဆက်မှုရှိနေတယ်ဆိုတာကတော့ပိသက်တို့လည်းနားလည်ကြပြီးသားပါ။ဆိုကြပါစို့သမှုရိယသစ္စာပိုင်းမှာဦးရှင်တို့ဘာကိုအဓိကထားပြီးတော့ပြောခဲ့လဲဆိုတော့လောဘဖြစ်ရင်ဒုက္ခဖြစ်တယ်လောဘကြီးရင်ကြီးတယ်လို့ဒုက္ခကြီးတယ်ဆိုတဲ့အပိုင်းပြောခဲ့တာပေါ့နော်និရောဓသစ္စာမှာဘာကိုအဓိကထားပြီးတော့ပြောတုံးဆိုတော့လောဘချုပ်ရင်ဒုက္ခချုပ်တယ်နိဗ္ဗာန်ဆိုတာလောဘချုပ်ရာလို့မြတ်စွာဘုရားအတိအလင်းဟောထားဟုတ်လားဒါကြောင့်လောဘမရှိရင်မရှိသလောက်သတ္တရာရတယ်ဟောဒါလည်းဒီလိုအဓိကကြားတဲ့အချက်လက်လေးတွေကိုမှတ်သားမိဖို့လိုတယ်ပေါ့နော်သမုဒိယသစ္စာဘိုင်းမှာဒုက္ခလောဘကြီးရင်ကြီးတယ်လို့ဒုက္ခကြီးတယ်ဒီလိုသစ္စာပိုင်းမှာလောဘမရှိရင်မရှိသလောက်ဒုက္ခမရှိဘူးဆိုတဲ့သဘောလေးအဲ့ဒါလို့ဆိုလို့ရှိရင်ဥစ္စလိုဖိတ်တဲ့ပေါင်းတော်တို့လောဘရှိခြင်းမရှိဒုက္ခရှိခြင်းမရှိခြင်းဒုက္ခဖြစ်ခြင်းမဖြစ်ခြင်းဆိုတာဘာပေါ်မှာမူတည်နေတုံးဆိုတော့လောဘပေါ်မှာမူတည်နေတယ်။နော်လောဘဖြစ်ရင်ဒုက္ခဖြစ်မှာလောဘမဖြစ်ရင်ဒုက္ခမဖြစ်ဘူး။ဒါနဲ့ဒုက္ခမဖြစ်ခြင်းမူဆိုရင်လောဘမဖြစ်အောင်ကြိုးစားကြရတယ်။အဲ့ဒါလို့ဆိုရင်လောဘမဖြစ်အောင်ဘယ်ပုံပင်ဒီစူးစမ်းမလဲဆိုတော့ဟောအခုသရုတ်ထအရိယသစ္စာကအဓိကအချက်ဖြစ်လာနော်လောဘမဖြစ်အောင်ဘယ်ပုံပင်ဒီစူးစမ်းမလဲဆိုတာရဲ့အဖြေပေါ့မဂ္ဂင်၈ပါးအရှင်းမြတ်လမ်းကျင်ကိုရှောက်လမ်းကြရမယ်နော်မဂ္ဂဆိုတာလမ်းလို့အဓိပ္ပာယ်ရတယ်ဘေးတရတာအလုံးသိပါဆိုတော့ဒီမဂ္ဂင်၈ပါးလမ်းကိုရှောက်လမ်းကျင်သိပေါ့ဖို့အတွက်မဂ္ဂသစ္စာရဲ့အစွမ်းတတ္တိတနည်းအားဖြင့်မဂ္ဂသစ္စာရဲ့တခြားအနက်အဓိပ္ပာယ်၄မျိုးသစ္စာအနယ်16ချက်ဆိုတော့သူ့လည်းပဲ၄ပါးရှိမယ်ပေါ့နော်အနယ်လေးပဲအဲ့ဒီအနယ်လေးပဲ၄မျိုးကဘာလို့ဆိုတော့မဂ္ဂတနိယာနထောဓတနထောဧတုထောအာဓိပတိယထောဆိုပြီးတော့ပါဠိလိုလေးပါဠိလေးတွေလည်းပဲနည်းနည်းတော့မှတ်ရမယ်ဟုတ်လားမဂ္ဂတမဂ္ဂသစ္စာဤနိယာနထောလွတ်မြောက်ကြောင်းတရားထွက်မြောက်ကြောင်းတရားနိယာနဆိုတာဖမြောက်ကြောင်းတရားဒီရောဓသစ္စာတုံးကဥယျင်တို့နေတရဏထောဆိုပြောစားလာနေတရဏကလွတ်မြောက်ခြင်းသူကလွတ်မြောက်သွားတာအနိဗ္ဗာန်ဆိုတာကလွတ်မြောက်ခြင်းပေါ့အတိပ္ပတ္တိမျိုးပြောမှရှိဟုတ်လားအခုမဂ္ဂသစ္စာကပါလို့လွတ်မြောက်စေတတ်တာလွတ်မြောက်ခြင်းရဲ့အကြောင်းပေါ့တတိယကပြောမှရှိလွတ်မြောက်ခြင်းရဲ့အကြောင်းနိဗ္ဗာန်ကလွတ်မြောက်ခြင်းမဂ္ဂင်ကလွတ်မြောက်ခြင်းရဲ့အကြောင်းဒီနေရာမှာဥရှင်တို့အကြောင်းဆိုတာကဒုက္ခသစ္စာနဲ့သမုဒိယသစ္စာလို့အကြောင်းအကျိုးသဘောတော့မဟုတ်ဆိုလိုတာကမဂ္ဂသစ္စာဒီဟူသောအကြောင်းကြောင့်និရောဓသစ္စာဖြစ်လာတာလို့ဆိုလိုတာမဟုတ်မဂ္ဂင်၈ပါးလမ်းကိုရှောက်ရင်နိဗ္ဗာန်ကိုမျက်မှောက်ပြုမယ်လို့ပြောတာနိဗ္ဗာန်ဆိုတဲ့တရားဒီအကြောင်းကင်းတဲ့တရားပြုရင်ယူလို့လည်းမရဘူး။သူဘာကြောင့်ဖြစ်တယ်လို့သူ့မှာအကြောင်းမရှိဘူး။နိဗ္ဗာန်ကအကြောင်းကင်းတဲ့တရား။အဲ့ဒါကိုဖိတဲ့ပေါင်းသူတော်ကောင်းတို့အကြောင်းအကျိုးသဘောလေးဟိုဆိုင်အောင်ပြောရမယ်ဆိုလို့ရှိရင်ဆိုကြပါစို့ကျွတ်တို့မြို့တမျိုးကိုရောက်ရှိတဲ့တဲ့သွားတဲ့လမ်းရှိတယ်ဆိုကြပါစို့ အဲ့ဒီလမ်းကိုသွားမယ်ဆိုရင်အဲ့ဒီမြို့ကိုရောက်သွားမယ်အဲ့တော့လမ်းနဲ့မြို့ဒီအကြောင်းအကျိုးသဘောဟုတ်သလားဆိုတော့မဟုတ်ဘောဆိုဒီမြို့ကြီးကဒီလမ်းကြောင့်ဖြစ်လာတာမဟုတ်မြို့ကတော့တူတူရှိနေတာဒါပေမဲ့ဒီလမ်းကိုရှောက်မှဒီလမ်းအတိုင်းသွားမှအဲ့ဒီမြို့ကိုရောက်မှဒါပေမဲ့လမ်းကြောင့်မြို့ဖြစ်လာတာလို့တော့ပြောလို့မရဒါပေမဲ့အဲ့ဒီမျိုးကိုရောက်ချင်တယ်ဆိုရင်တော့အဲ့ဒီလမ်းကိုမဖြစ်မနေရှောက်ရမယ်။ဟောမေဃသစ္စာနဲ့ဒီဒေါဒသစ္စာဆိုအဲ့ဒီသဘောပဲ။ဟုတ်ရဲ့လား။ဒီနေ့မှဦးချင်းတို့မေဃသစ္စာရဲ့ပထမဆုံးရည်တတိတည်ဖွံ့မြောက်ခြင်းရဲ့အကြောင်းတနည်းအားဖြင့်ဖွံ့မြောက်သွားစေတတ်တယ်။လွံ့မြောက်ခြင်းနဲ့ဆိုလို့ရှိရင်လွံ့မြောက်ရလွံ့မြောက်ကြောင်းလမ်းစဉ်ကိုကြိုးစားအထောက်ရမယ်။အဲ့ဒါကိုပဲဦးချင်းတို့နေရနထဒီလိုပြောနော်နေရနထလွတ်မြောက်သွားစေတတ်တယ်။ဘုရင်ရှင်ပါရဲ့ဆွမ်းအားတတ်တယ်။နောက်ဦးရှင်တို့ဟိတုတ်တော်တဲ့။ဒါလေးတွေကအသေးစိတ်လေးတွေတော့ပြောကြကောင်း။ဟိတုတ်တော်ဆိုတာဘာပြောတာတော့ဆိုတော့ဟိုမူရင်းအကြောင်းတရားကြီးကျယ်တဲ့သဘောခိုင်မြဲတဲ့သဘော။အမေခင်ရှင်ပါသည်အလွန်ကြီးကျယ်တဲ့မြင့်မြတ်တဲ့ခိုင်မြဲတဲ့တရား။အနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေတဲ့နေရာမှာအလွန်တရာမှဆွမ်းအားတတိကြီးမားတယ်။ခိုင်မြဲတဲ့သဘောကြီးပွားတဲ့သဘောသဟေတုဆိုတာမူလအကြောင်းဟုတ်လားသူ့ရဲ့သဘာဝတရားလေးကဟိုကျန်တဲ့ဦးဇင်းတို့ဟိုတခြားတခြားသောတရားတွေနဲ့မတူဘူးပေါ့။အဲ့တော့မဂ္ဂင်7ပါးဆိုတာခိုင်မြဲတဲ့သဘောလို့ဒီလိုလေးဦးဇင်းတို့အသေးပဲကိုနားလေရ။နောက်ဦးဇင်းတို့ဒသနတော်တဲ့ယတနာဆိုတာဘာပြောတာဆိုမြင်စီတတ်တယ်မြင်နိုင်တဲ့စွမ်းအားကိုပေးမယ်အမေကြီးရှင်ပါကိုရှင်းလို့ရှိရင်ဒကာမတို့ဦးရှင်တို့မတွေ့ဘူးတဲ့အတွေ့မသိဘူးတဲ့အသိမမြင်ဘူးတဲ့အမြင်အဲ့ဒါကိုကြားနိုင်တယ်ခုဒကာမတို့ဦးရှင်တို့မြင်တဲ့အမြင်ကဟိုမပြည့်စုံတဲ့အမြင်ပေါ့အမလေးတဲ့အမြင်ဟောတကယ်တမ်းကနိဗ္ဗာန်ချမ်းသာကိုမြင်နိုင်ပြီးအသိအမြင်ကကြီးမားမှကျေပြတ်မှနှက်ဆိုင်မှတကယ်အကျိုးကိုရရှိကြပါမယ်။အဲ့တော့ဒသနဆိုတဲ့ဒီထုခဲ့တဲ့အမြင်ကိုရကျင်နေရှိလို့ရှိရင်မဂ္ဂင်7ပါးကိုပွားများရ။မဂ္ဂင်7ပါးသည်အမြင်တူးကိုမြင်စေနိုင်တဲ့စွမ်းရည်တတ္တိရှိတယ်။ဒါကိုဒသနတော့သိသွားတယ်မြင်သွားတယ်ဆိုတဲ့အနေအထားမျိုးကိုရောက်အောင်စွမ်းဆောင်ရည်ပေးနိုင်တယ်မဂ္ဂင်7ပါးဟုတ်လား။အဲ့တော့ဦးရှင်တို့နေရနာရဲ့ဒိဋ္ဌာရဲ့ဒသနာယသုံးခုရှိပါနော်။နောက်လေးခုမြောက်အာဓိပတိယသောအာဓိပတိယသောဆိုတာဘာပြောတော့ဆိုတော့ဟိုလွှမ်းမိုးနိုင်နေအကြီးအကဲဖြစ်တယ်။အမဂ္ဂင်7ပါးဟာမဂ္ဂင်7ပါးကိုကျင့်မြတ်တဲ့ပုဂ္ဂိုလ်ကိုဟိုကျင့်သုံးတဲ့ပုဂ္ဂိုလ်ကိုပုဂ္ဂိုလ်ကိုလွှမ်းမိုးစေနိုင်တယ်။ကိုယ်တိုင်ကိုယ့်ရဲ့အကြီးအကဲဖြစ်တယ်။ဒါလေးတွေကဆန့်ကျင်ဘက်ကလေးတွေနဲ့ရှင်းပြီးတော့ပြောမှပို့ပြီးတော့နားလည်နိုင်။ဆိုကြပါစို့ဦးဇင်းတို့သာမန်နေတဲ့အချိန်မှာဒကာဓမ္မတို့ဦးဇင်းတို့ဟာကိုယ့်ကိုယ်ကိုလွှမ်းမိုးပြီးတော့ကိုယ့်ကိုယ်ကိုအုပ်ချုပ်ပြီးတော့ကိုယ်ဒီကိုယ့်ရဲ့အကြီးအကဲဖြစ်ပြီးတော့နေနေတာမဟုတ်ဒကာဓမ္မတို့ဦးဇင်းတို့မှာကိုယ့်ရဲ့အထက်ကကိုယ့်ကိုယ်အုပ်ချုပ်နေတဲ့လွှမ်းမိုးနေတဲ့အကြီးအကဲရှိတယ်အဲ့ဒါကဘာဖြစ်မဲ့ခြင်းလဲလောဘပေါ့နော်အလိုဆန္ဒရဲ့လက်အောက်မှာနေကြရနော်အလိုဆန္ဒခိုင်းစေတဲ့အတိုင်းဒါပြောလိုက်ဆိုရင်ပြောရတယ်ဒါလုပ်လိုက်ဆိုရင်လုပ်ရတယ်ဒီတိုင်းတွေးဆိုရင်တွေးရတယ်အဲ့တော့ဒကာဓမ္မတို့ဦးဇင်းတို့ဟာဘယ်သူရဲ့လက်အောက်မှာနေရတော့ဆိုတော့အဓိကကတော့တဏှာရဲ့လက်အောက်မှာနေရတယ်။ကိုမဂ္ဂင်7ပါးကိုပွားမယ်ဆိုရင်အဲ့ဒီတဏှာရဲ့လက်အောက်ကလွတ်ပြီးတော့ကိုဟာကိုယ့်ရဲ့အကြီးအကဲဖြစ်တယ်။ကိုပြန်ပြီးတော့လွှမ်းမိုးနိုင်တယ်။အဲ့ဒီလိုလေးပြောရင်တော့ပို့ပြီးတော့နားလည်မယ်လို့ထင်ပါတယ်ဟုတ်လား။ဒါကြောင့်အလွန်တရာမှထူကဲတဲ့မြင့်မြတ်တဲ့တရားပေါ့မဂ္ဂင်7ပါးဆိုတာ။ဒါကြောင့်မဂ္ဂင်7ပါးရဲ့အနှစ်အဓိပ္ပာယ်ကို၄မျိုးအဲ့ဒါလိုခွဲခြားပြီးတော့နားလည်ဖို့မလိုဘူးလား။နေယာနဖွံ့မြောက်သွားစေတဲ့လွတ်မြောက်သွားစေတဲ့တဲ့နိတရဏနဲ့မတူဘူးနော်နိတရဏကလွတ်မြောက်သွားတာနေရနာကလွတ်မြောက်စေတဲ့တာဟုတ်ရလားလမ်းသဘောမျိုးပေါ့ပြီးတော့ပါတော့ဒသနဟောဟိတုဒ္ဓဟိတုဆိုတာကခိုင်မြဲတဲ့သဘောအလွန်တရာအာကြီးတဲ့အကြောင်းတရားပေါ့လွတ်မြောက်ခြင်းရဲ့အလွန်တရာအာကြီးတဲ့အကြောင်းတရားဒသနဆိုတာကလည်းမြင်တာသိစေတာမြင်စေတာနော်အာဓိပတိယဆိုတာဘာလဲလွှမ်းမိုးနိုင်တာအကြီးအကဲဖြစ်တာအကြီးအမှုဖြစ်တာကိုယ့်အထက်ကနေပြီးတော့သူဟာကိုယ့်ကိုကောင်းကောင်းမွန်မွန်နော်လွှမ်းမိုးထားတဲ့သဘောတနည်းအားဖြင့်ကိုယ့်ဟာကိုယ့်ကိုပြန်ပြီးတော့လွှမ်းမိုးနိုင်နေဆိုတဲ့အတိတ်တွေမျိုးဟုတ်ရဲ့လားဒါကြောင့်ပိဋကပေါင်းတို့ မဂ္ဂင်၈ပါးရဲ့အဲ့ဒါလို့စွန့်ရည်တတိထူခဲ့တဲ့အကြီးအသေးကိုသိထားမယ်ဆိုလို့ရှိရင်ဒီမဂ္ဂင်၈ပါးကိုပွားများလို့စိတ်ပူပြီးတော့မထက်တန်ပေဘူးလားသတ်တန်နိုင်တယ်အဲ့တော့ကိုဘဒီဒုက္ခတော်တွေကနေပြီးတော့ဒီအစင်မပြေမှုတွေကနေပြီးတော့လွတ်မြောက်ခြင်းတယ်ဆိုရင်လွတ်မြောက်စေတဲ့တရားကိုကျင့်သုံးရမယ်ပေါ့အဲ့တော့ဒါကလည်းပဲပြည့်တဲ့ကောင်းတော်တော်လေးလက်တွေ့ကြကြပြောရလို့ရှိရင်ကိုယ့်ရဲ့အခြေအနေမှန်ကိုလည်းပဲကိုယ်ကိုယ်တိုင်တော့နားလည်ဖို့လိုတာပေါ့နော်ကိုယ်ကဒီအခြေအနေဒီအနေအထားလေးကိုကျင့်နေနေသလားကျင့်နေနေတယ်ဆိုရင်လည်းပဲဖွံ့မြောက်အောင်အတွက်လွံ့မြောက်အောင်အတွက်ဘာမှသိပြီးတော့ကြိုးစားမှမဟုတ်တော့အဲ့ဒါကကောင်းအောင်နေတယ်ဆိုတော့ဒီတိုင်းပဲနေလိုက်မှာအောင်ဒါဒီအခြေအနေကိုတော့ဒကာမတို့ကျင့်နေနေတယ်လို့အရင်ကတော့မထင်ပါဘူးဟုတ်လားဘာလို့လဲဆိုတော့အခုလွန်လွန်စင်တော့အွယ်လေးရှိသေးတယ်အရှာလုပ်ဖို့တော့လည်းကောင်းနေကျမကြီးလေးလည်းကောင်းနေဆိုတော့ကျင့်နေတဲ့သဘောလေးတွေကတော့လာမှာပါမလာဘူးလို့မရှိဟုတ်လားဒါပေမဲ့လို့အဲ့တချိန်ကြာရင်မဖြစ်အောင်เออขณะกูยี่อ่ะชวนชิดติများล่ะมั้ยถ้าช่างรู้ไม่อ่ะเนาะทีนี้เนี่ยอี้ด้วยจะล่ะมั้ยสีใบสัญญาย่อยุบใบสัญญาย่อถูกล่ะแล้วทีนี้เนี่ยปิสิเมอณีทาโกยินสัญญามั้ยอ๋อไอ้หลุอณีทาမျိုးก็ปี้နိုင်มั้ยล่ะสรเอาไม่ปี้နိုင်ปี้ยินบัวตะคูยามั้ยแล้วเสร็จပြီးတော့บัวเนี่ยปะทะတဲ့ทุกข์ทุกข์တွေကိုยินสัญญามั้ยဒီလိုပဲตั้วနေဒါอสูญญ์เนี่ยอมญ์เนี่ยပြောနေတာဘုရားละแกလက်တွေมาဒီတိုင်းตั้วနေอ่ะถูกล่ะအဲ့တော့ဒီအနေသားဆိုးကနေပြီးတော့ကိုဟာလွန်မြောက်ခြင်းတယ်ဆိုလို့ရှိရင်နေယာနာလွန်မြောက်သွားစေတဲ့အစွမ်းရှိတဲ့မဂ္ဂင်၈ပါးကိုကျင့်သုံးရမယ်။အဲ့ဒါနေယာနာဆိုတာအဲ့ဒါ။အဲ့တော့ဟောပိဋကတ်ဦးရှင်တို့တွေစဉ်းစားကြရရှိတာကလွန်မြောက်ကြောင်းတရားလွန်မြောက်ကြောင်းတရားလို့ပြောတော့ပြောတာနားထောင်တော့နားထောင်။ကိုကိုကိုတကယ်ကိုလွန်မြောက်ခြင်းတာဟုတ်ရဲ့လားလို့မေးဖို့ကအရင်တောင်လိုနေမယ်လို့ထင်။အဲ့ဒါကကိုအရေးပါမယ်လို့ထင်။ဟောတကယ်လွန်မြောက်ခြင်းတာဟုတ်ရဲ့လားတကယ်လွတ်မြောက်ခြင်းလေဆိုလို့ရှိရင်လွတ်မြောက်ကြောင်းတရားကိုစိတ်ဝင်စားမှာပေါ့ဟုတ်ရဲ့လားဒါကြောင့်လွတ်မြောက်ခြင်းနဲ့စိတ်ရှိဖို့လည်းအရေးကြီးတယ်ပေါ့အဲ့ဒါကပထမဒုက္ခသစ္စာကိုစပြီးတော့နားလည်ခဲ့ဖို့လိုအပ်တယ်ဆိုတာကိုလည်းပြောရမရဘူးလားဟုတ်တယ်နော်အေးဒါကြောင့်ပြည့်တဲ့ပေါင်းသူတော်ကောင်းတို့နေယာနသဘောရှိတဲ့ဟိတုသဘောရှိတဲ့ဇတနသဘောရှိတဲ့နော်အာဓိပတိယသဘောရှိတဲ့မဂ္ဂင်၈ပါးအကျင့်မြတ်တရားကိုကျင့်သုံးကြဖို့မလိုဘူးလားလိုပါတယ်ဒီနေရာမှာမဂ္ဂင်၈ပါးသည်လံသဘောဖြစ်တယ်မဂ္ဂင်၈ပါးသည်စီးเสียရာယင်သဘောဖြစ်တယ်ဆိုတာလေးကိုပြောခြင်းဟောသူအဓိပ္ပာယ်လေးတွေကဟောသူရှုတော်နဲ့သူအလွန်ကောင်းတယ်ပေါ့အဆွေရပါစို့မဂ္ဂင်၈ပါးဟာလံသဘောဖြစ်တယ်ဆိုတာကိုမြတ်စွာဘုရားဟောခဲ့တာရှိတယ်ဘုရင်တို့ခါတော်မှာယဟန်တော်တွေဟောဝါကျွတ်လို့မြတ်စွာဘုရားဒီကိုလာပြီးတော့ပြုမြော်ကြရင်းနဲ့ဝါကျွတ်တဲ့အခါကျတော့ဒီနားမှာသတင်းသုံးတဲ့သံဃာကဟိုနားကြွသွားတာလည်းရှိတယ်ဟိုနားသတင်းသုံးတဲ့သံဃာကဒီကိုကြွလာတာလည်းရှိတယ်ပေါ့ရှိတော့အချင်းချင်းဆက်ပြီးတော့ဘာတွေပြောကြလဲဟုံးဆိုတော့သူတို့လျှောက်လန်းခဲ့ရတဲ့လမ်းတွေအကြောင်းပြောတာသူတို့လာခဲ့တဲ့ခရီးရှိတာအဘေရွာနဲ့ဘေရွာသွားတဲ့လမ်းကတော့တော်တော်ဆိုးတာပဲအဘေရွာနဲ့ဘေရွာသွားတဲ့လမ်းကတော့တော်တော်ကောင်းနေလို့လမ်းနဲ့ပတ်သက်တဲ့စကားကိုဆက်မိလို့ပြောကြတာအဲ့ဒီအချိန်မှာမြတ်စွာဘုရားရောက်လာတော့ညစွာဘုရားကဘာလို့ပြောနေကြတော့လို့မေးတော့ဒီလိုဒီအကြောင်းလမ်းနဲ့ပတ်သက်တဲ့စကားတွေကိုပြောနေကြတာပါလို့မြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားကစကားနောက်ကိုတရားပါအောင်ကြိုးစားတယ်ပေါ့စိတ်သားတို့တဲ့အဲ့ဒီလမ်းတွေဟာဘာပဲပြောပြောလွတ်မြောက်စေတဲ့ဒုက္ခတော်တွေကဖက်မြောက်သွားစေတဲ့လမ်းတွေမဟုတ်ကြဘူးတဲ့ရှိုးလို့လည်းပဲသိပြီးတော့အကြောင်းမထူဘူးကောင်းလို့လည်းပဲသိပြီးတော့အကြောင်းမထူဘူးဟုတ်လားအပေါ်ရန်ကြည့်ရင်တော့ထူးတာပေါ့နော်အေးတို့တော့လည်းပဲတကယ်တကယ်နည်းနည်းနည်းနည်းကြည့်မယ်ဆိုရင်တော့အဲ့ဒီပဂရိလမ်းတွေကဘာမှသိပြီးတော့အကြောင်းမဆိုဘူးတော့တကယ်တမ်းကမဂ္ဂင်၈ပါးဆိုတဲ့လမ်းကိုရှောက်နှမ်းမှသာနေအကြောင်းထူးမယ်ဟောအဲ့ဒီမှာပဲမြတ်စွာဘုရားကမဂ္ဂနာချင်းကီကောတိထောသစ္စာနဲ့စတုရောကရာမဂ္ဂနာချင်းကီကောတိထောနော်မဂ္ဂင်၈ပါးဆိုတဲ့အချင်းမြတ်ဒီလမ်းတကလမ်းထဲမှာအမြင့်မြတ်ဆုံးလမ်းဖြစ်တယ်အဲ့လိုဟောနောက်မဂ္ဂနာချင်းကြီးကိုသစ်ထုံးသစ္စာနာစတုရောကရာအမှန်တရားတွေထဲမှာတော့သစ္စာ၄ပါးအမှန်တရားတွေအထုကဲသောအမြင့်မြတ်ဆုံးဖြစ်တယ်တဲ့ဘုရားကမတော်ဦးရှင်တို့မှတ်သားနေတဲ့ဒီအမှန်တရားကဘယ်သောခါကာလမှာပေါက်ပြန်မှားရင်းသွားတယ်ဆိုတာမရှိဘူးဒါကြောင့်လေဒီစတော်ဘုရားကြီးကအတွန့်ရှိစွာဘယ်မျှကြလဲတခါတည်းရန်မပေါက်ပြန်ပဲအရှင်မြင်းကိုသစ္စာဆိုတော်လို့ဆလုံးကြီးဘလောက်ပဲကာလတွေကြာကြာမှန်းနေတယ်နော်ဒီအမှန်တရားကစဉ်းစားကြည့်ရင်တော့စိတ်ဝင်စားတဲ့အကောင်းနော်ကာလနဲ့လည်းမဆိုင်ဘူးပုဂ္ဂိုလ်နဲ့လည်းမဆိုင်ဘူးနော်ဒေသနဲ့လည်းမဆိုင် ဆိုလိုတာကကာလတိုင်းမှာမှန်တယ်ဒေသတိုင်းမှာမှန်တယ်ပုဂ္ဂိုလ်တိုင်းအတွက်မှန်တယ်နော်ဒီအချိန်မှာသာနေလောဘဖြစ်လို့ဆင်းရဲတာမဟုတ်ဘူးဟိုအချိန်မှာလောဘဖြစ်ရင်လည်းဆင်းရဲမှာပဲကာလတိုင်းမှာမှန်တယ်ဆိုတာအဲ့ဒီအခုမှလောဘဖြစ်လို့ကိုယ်တိုင်ဆင်းရဲတာမဟုတ်သူ့လောဘဖြစ်ရင်သူ့လည်းဆင်းရဲမှာပဲပုဂ္ဂိုလ်တိုင်းအတွက်မှန်တယ်အဟုန်နေရလူတွေလောဘဖြစ်လို့သာဆင်းရဲတာမဟုတ်ဘူးဒီနေရလူတွေလောဘဖြစ်ရင်လည်းဆင်းရဲမှာပဲဒေတာတိုင်းမှာမှန်တယ်ဒါကြောင့်သစ္စာ၄ပါးတရားသည်အမှန်တရားတွေထဲမှာအမြင့်မြတ်ဆုံးဖြစ်တယ်ဆိုမဲ့ဒီ၈ပါးဆိုတဲ့အကျင့်မြတ်ကတော့လမ်းနေထဲမှာအမြင့်မြတ်ဆုံးဖြစ်တယ်လို့လက်ဆောင်ပြအဲ့လိုဟောဒါကြောင့်ပြည့်တဲ့ပေါင်းတော်ပေါင်းတို့ဒီအမြင့်မြတ်ဆုံးဆိုတဲ့လမ်းကိုရှောင်လန်းနိုင်ရဖို့မလိုဘူးလားလိုတယ်ဒါမဲ့ဒီ၈ပါးဒီလမ်းသဘောဖြစ်တယ်ဆိုတာကိုလက်ဆောင်ပြကိုတော်တိုင်ဟောရပဉ္စတော်ဒီနေရာမှာပုရဏမကဆိုတဲ့အတုံးနှုံးလေးလည်းတစ်ခုရှိတယ်။ပုရဏမကဆိုတာကပုရဏဆိုတာအဟောင်းပေါ့နော်။မကဆိုတာကလမ်းလမ်းဟောင်းပေါ့။ဆိုလိုတာကဒီမဂ်ကြီးရှင်းပါလမ်းကိုမြတ်စွာဘုရားကတီထွင်တာတော့မဟုတ်ဘူး။ဟုတ်လား။ရှိရှိဘုရားတိုင်းဘုရားတိုင်းဟာဒီမဂ်ကြီးရှင်းပါလမ်းကိုရှောင်လန်းပြီးတော့ဘုရားပွင့်သွားတာ။ဆိုလိုတာကဒီဘုရားလက်ထက်ကြမှာနော်အသည့်အဆန်းပေါ်လာတာမဟုတ်ဘူးလို့ပြောတာအဲ့ဒါကိုမြတ်စွာဘုရားကဥမာလေးပေးပြီးတော့ဟောတာရှိတယ်။အိုတော်ထဲမှာအချိန်တုန်းကအလွန်စီကားတဲ့မြို့ဟောင်းကြီးမြို့ပြည့်ကြီးတစ်ခုရှိတယ်ဆိုကြပါ့မယ်။အဲ့ဒါကိုကြွားရင်လာရင်လည်းအဲ့ဒီမြို့ကြီးကိုတွေ့တော့ဩဒါအချိန်တုန်းကမြို့ကြီးပဲဆိုပြီးတော့အဲ့ဒီမြို့ကိုသွားတဲ့လမ်းကပြန်ပြီးတော့ပုံသွားတယ်ပြန်ပြီးတော့တွေ့ရှိတယ်ဟုတ်လားပုရဏမကအဲ့ဒီအသေးလေးမျိုးမြတ်စွာဘုရားဟောတာရှိတယ်လန်ဟောင်းပေါ့ဒါကြောင့်ရှိရှိသောဖခင်အစူယူတို့ရှိရှိသူတော်ကောင်းတွေတော့ဖုံးနေအောင်သူ့အချိန်နဲ့သူသွားခဲ့ကြတယ်လန်းနောက်နောက်သူတော်ကောင်းတွေလည်းပဲဖုံးနေအောင်သွားကြအောင်မေလန်းပေါ့ဟုတ်လားအဲ့တော့ဒီနေ့မှာဦးဇင်းတို့ဘဂင်ရှင်ပါဟာလန်းသဘောဖြစ်တယ်ဆိုတာနေနဲ့ပတ်သက်ပြီးတော့ပြောရင်းနဲ့ဘာကိုအမှတ်ရလို့ဆိုတော့ယဟန်တွေကိုမြတ်စွာဘုရားဟောထားတဲ့အကြောင်းအရာလေးတစ်ခုယဟန်တို့တဲ့တကယ်လို့များတခြားတခြားသောတမနာပြမနာတွေကသင်တို့ကိုအာသင်တို့ဟာဘာကြောင့်ယဟန်ဂေါတမရဲ့ဓမ္မမြတ်သောအကျင့်ကိုကျင့်သုံးနေတာတုံး။ဘာဖြစ်လို့ယဟန်ပြုတ်ပြီးတော့မြတ်သောအကျင့်ကိုကျင့်သုံးနေတာတုံးလို့မေးခဲ့မယ်ဆိုရင်တဲ့။နော်။ဒီဆွဲလမ်းမမုံမှုဆိုတဲ့လောဘကိုဖဲခွာနိုင်ဖို့အတွက်မြတ်သောအကျင့်ကိုကျင့်သုံးပါလေလို့သင်တို့ဖြေပါတဲ့။မြတ်စွာဘုရားရဲ့သာသနာမှာဘာကြောင့်မြတ်သောအကျင့်ကိုကျင့်သုံးနေတာတုံးလို့မေးရင်ဆွေမမှုလောဘကိုဖယ်ခွာနိုင်ဖို့အတွက်မြတ်သောရှင်ကိုရှင်သုံးပါလေလို့ဖြေပါတဲ့အဲ့လိုကြည့်လို့ရှင်သူတို့ကတစင့်တက်ပြီးတော့မေးလိုက်နေတဲ့အဲ့ဒီဆွေမမှုຢာကဆွေမမှုလောဘကိုဖယ်ရှားနိုင်ဖို့အတွက်အကျင့်မြတ်ကိုရှင်းတယ်ဆိုရင်အဲ့ဒီလောဘကိုဖယ်ရှားနိုင်ဖို့အတွက်အကျင့်မြတ်ကဘာလဲနော်ဘလို့ရှင်းမှာအဲ့ဒီလောဘကနော်ဖယ်ခွာသွားမှလေလို့ဆက်မေးမယ်ဆိုရင်မဂ်ကင်ရှင်ပါအကျင့်မြတ်တရားသည်ဆွေမမှုຢာကကိုဖယ်ရှားဖို့အတွက်အပြည့်ဆုံးအကောင်းမွန်ဆုံးအကျင့်ဖြစ်တယ်လို့သင်တို့ဖြေပါတဲ့ဟောသူဟာလေးနဲ့သူနော်ဒကာမတို့နော်အဲကြောင့်ဘေးသဘောသူတော်ကောင်းတို့မြတ်စွာဘုရားရဲ့ဌာနနေပြီးတော့အကျင့်မြတ်တွေကိုကျင့်သုံးနေဆိုတာအဓိကရည်ရွယ်ချက်ကဒုက္ခရဲ့အကြောင်းတရားဖြစ်တဲ့လောဘကိုဖယ်ရှားရေးပေါ့တစ်စင်းနှိမ်ပြောရမယ်ဆိုရင်တော့လောဘကိုလျှော့ချရေးပေါ့ဟုတ်လားဒီရည်ရွယ်ချက်နဲ့အကျင့်မြတ်ကိုကျင့်ကြတာအဲ့ဒီလောဘကိုလျှော့ချနိုင်ဖို့ကျင့်တဲ့နေရာမှာလည်းပဲအချင်းမြတ်ကပါတယ်သူများမဂ်ကင်ရှင်ပါဖြစ်တယ်လို့ဒီလိုဖြေရမယ်။ဟုတ်သူအကြောင်းလေးနဲ့သူအကျိုးလေးနဲ့နော်။အေးဒါကဦးဇင်းတို့လမ်းသဘောဖြစ်တယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောတာပါ။နောက်ဦးဇင်းတို့တခုပြောရင်တာကမဂ်ကင်ရှင်ပါသည်စီးတရာယင်တပွဲဖြစ်တယ်ဆိုတာကိုပြောခြင်း။ဒါကလည်းပဲမြတ်စွာဘုရားအကြောင်းတိုင်းဆိုင်လို့ဟောခဲ့တာ။ဟိုဦးဇင်းတို့ခါတော်ဘာမှာမြတ်စွာဘုရားအရှင်ကပြန်ပြီးတော့ကြွလာတဲ့ရှင်အနန္ဒာကိုတော်မြတ်ကမြတ်စွာဘုရားကိုစကားတခွန်းလာလျှောက်။သူကသူမြင်ခဲ့တာကိုသူလျှောက်တာပါပဲ။မြို့ထဲမှာသူဘာမြင်ခဲ့ရတော့ဆိုတော့တော်တော်ချမ်းသာကြွယ်ဝတဲ့ဩဇာအာဏာလည်းရှိတယ်။ဇာနုသောနိလို့အမည်ရတဲ့ပုံနာတတိပုံနာတစ်ယောက်ရှိတယ်။အဲ့ဒီပုံနာကြီးကယာတုလည်းရှိတယ်အာဏာလည်းရှိတယ်စိတ်တိမ်လည်းရှိတယ်။အဲ့တော့သူကဘာလုပ်တော့ဆိုတော့မြို့ထဲသွားဘင်းရင်ကြီးသွားတာကိုဟုတ်ဒီလုံးဖြူနေတဲ့ယထာကိုရှိသွားတယ်အဲ့ဒါကန့်ထားတဲ့မြင်းမလေးတွေကလည်းအဖြူလေးတွေကြီးပဲအယထာကိုလည်းဒီလုံးငွေရောင်နေနဲ့ပဲလှဆင်ထားတယ်အတူကလည်းပဲတကူလုံးအဖြူရောင်အဝတ်ကိုပဲဝတ်ထားတယ်ဖနက်ကစားအဖြူနှင်နံကစားအဖြူသူ့ရဲ့အချံရံတွေအကုန်လုံးကလည်းအဖြူတွေကြီးပဲ တော့တစ်မျိုးရှမ်းပြီးတော့တစ်မျိုးလုံးအော်ကြတယ်။အော်ဒါဟာမြမရင်ပဲ။နော်အလွန်မြင့်မြတ်တဲ့ရင်ပဲ။ဒါကိုဝိုင်းကြည့်ကြ။အဲ့ဒါကိုရှင်ရတနာကိုတော်မြတ်ကမြင်ခဲ့တာ။မြင်ခဲ့တော့မြတ်စွာဘုရားကိုရှောက်တယ်။မြတ်စွာဘုရားတဲ့။အဲ့ဒါလူတွေကအဲ့ဒီရင်ကိုမြမရင်မြမရင်လို့ပြောနေကြတယ်အော်။ဟောမြမဆိုတာအဲ့ဒီအနေထားကတော့မြင့်မြတ်တယ်ဆိုတဲ့အတိတ်ပဲကိုကြီးမြတ်တာ။ဟောမြမပြည်ကိုတောင်ရောက်စီတတ်တယ်ဆိုတဲ့အတိတ်ပဲကိုတောင်သူတို့ရည်မှန်းနေသလားတော့လည်းမသိဘူးပေါ့လေအဲ့လိုရှောက်တဲ့ခါကျတော့မြတ်စွာဘုရားကိုသူကမဆက်ပြီးတော့ပြောပြန်တော့မေးပြန်တော့ဆိုတော့မြတ်စွာဘုရားတဲ့ဒီမြတ်စွာဘုရားရဲ့သာသနာမှာလည်းပဲဒီမြင့်မြတ်တဲ့ရှင်ကိုပြည့်ညက်ခြင်းကစွန့်နိုင်ပါသလားတဲ့ဟောဆိုလိုတာကဘယ်လိုရှင်ဟာအမျက်ဆုံးရှင်လို့ဟောပြောလို့ဖြစ်နိုင်မလဲလို့မေးဟောပြည့်ညက်ခြင်းကဖြစ်နိုင်မလားဆိုတာသာသနာပေးတယ်ပေါ့လေဟုတ်လားဆိုလိုတာကမြတ်စွာဘုရားရဲ့သာသနာတော်မှာနော်အမြင့်မြတ်ဆုံးနေရာကိုရောက်သွားစေနိုင်တဲ့အမြင့်မြတ်ဆုံးယင်ဆိုတာကိုရှိပါသလားပြောလို့ရပါသလားဒါမေးတာအဲ့လိုမေးတဲ့ခါကျတော့မြတ်စွာဘုရားကစွန့်နိုင်တယ်တဲ့ပြည့်ညက်လို့ဖြစ်တယ်နော်အမြင့်ဆုံးယင်ကိုဟောလို့ရတယ်အဲ့ဒါဘာလဲဆိုတော့မဂ္ဂင်၈ပါးပဲနော်မဂ္ဂင်၈ပါးသည်ဇမယင်ဖြစ်တယ်အမြင့်ဆုံးယင်နောက်ဓမ္မယင်ဖြစ်တယ်တဲ့ဓမ္မဆိုတဲ့အတုံးလုံးနဲ့လည်းဟောတယ်သဘာဝတရားပေါ့နော်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေတတ်တဲ့သဘာဝတရားပေါ့အဲ့ဒီမှာမြတ်စွာဘုရားကဒီဓမ္မရှင်ကိုသာရှိပြီးတော့သွားကြမယ်ဆိုရင်ဓမ္မရှင်ကိုသာရှိပြီးတော့သွားကြမယ်ဆိုလို့ရှိရင်နိဗ္ဗာန်ချမ်းသာကိုရရှိလိမ့်မယ်ရောက်လိမ့်မယ်အဲ့ဒီမှာပြောထားတဲ့စကားလေးတစ်ခုနော်စိတ်ဝင်စားတယ်ကပါတာကဒီဓမ္မရှင်ကိုရှိသွားမယ်ဆိုလို့ရှိရင်အမေခင်ရှင်ပါမှာပထမအိုးဆုံးကဗာမေခင်သမ္မာဒိဋ္ဌိမေခင်နော်အဲ့ဒီသမ္မာဒိဋ္ဌိကိုပွားများမယ်ဆိုရင်တဲ့သမ္မာဒိဋ္ဌိအာနန္ဒဘဝိတာဘဟုလိကတာဘာကဝိနည်းယပရိယောသနာဒေါသဝိနည်းယပရိယောသနာမောဟဝိနည်းယပရိယောသနာဒီသမာဓိရှိဆိုတဲ့မဂ်ရင်ကိုပွားများမယ်ဆိုလို့ရှိရင်တဲ့ဘာကဝိနည်းယပရိယောသနာဆွဲမဲ့မှုယာကကုံညင်းလည်းအဆုံးရှိတယ်တဲ့မကြည်နှံ့မှုဒေါသကုံခန်းခြင်းလည်းအဆုံးရှိတယ်တူအိမ်မိုက်မဲ့မှုမောဟကုံခန်းခြင်းလည်းအဆုံးရှိတယ်ဟောအဆုံးမရှိတဲ့တရားမဟုတ်ဘူးနော်အဆုံးရှိတဲ့တရားပဲကြတော့ဆုံးသွားရာဂဒေါသမောဟကုန်ရင်ဆုံးတယ်ဟုတ်လားအဲ့တကယ်တမ်းကဒီအလုတ်ကမဂ်ကင်ရှင်ပါအချင်းမြတ်ကိုကျင့်သုံးတယ်ဆိုတဲ့အလုတ်ကအပြီးဆုံးရှိတဲ့အလုတ်ဘာရှိတဲ့အလုတ်အပြီးဆုံးရှိတဲ့အလုတ်တော့လုံးတစ်ခုကိုလုံးမယ်ဆိုလို့ရှိရင်ပြီးနိုင်မယ်ဆိုလို့ရှိရင်လုံးရတာလည်းကောင်းတယ်အတိတ်ပဲလည်းရှိမပြီးနိုင်ဘူးဘယ်တော့မှမပြီးဘူးဆိုတဲ့အလုတ်ကတကယ်စဉ်းစားကြည့်ရင်တော်တော်မောစရာကောင်းတယ်ဟုတ်လားအဲ့တော့အပြီးဆုံးရှိတဲ့အလုတ်ဆိုတာကသာသနာတော်မှာအဒီအလုတ်တစ်ခုပဲရှိတယ်။ဒီနေရာဖြင့်သာသနာတော်ရဲ့အလုတ်တည်တာနဲ့အပြီးဆုံးရှိတယ်။ကျန်တဲ့အလုတ်တွေကတိတိကျကျစဉ်းစားကြည့်ရင်အပြီးဆုံးမရှိဘူး။ဒါကဓမ္မတို့ဦးရှင်တို့အခုလုံနေတဲ့ဒီမဂ်ကင်ရှင်ပါအလုတ်သူတော်ကောင်းအလုတ်ကလွဲတော့ကျန်တဲ့အလုတ်တွေကဘယ်အလုတ်မှအပြီးဆုံးမရှိဘူး။တော့တိတိကျကျစဉ်းစားကြည့်လေဒါကထင်ရှားလေလေ။နော်ရှာလိုက်ရလိုက်ကုံသွားလိုက်မောဟိုက်မဆုံးရှိကြည်ဤတဲ့။အဲရောဆရာတော်ကြီးရဲ့စကားလေး။အဲ့ဒါကိုသာနာနာရွတ်ကြည့်ဟုတ်လား။ရှာလိုက်ရလိုက်ကုံသွားလိုက်မောဟိုက်မဆုံးရှိကြည်ဤ။အရာရှင်တို့ရှာတယ်ရှာတော့မရဘူးတော့မဟုတ်ဘူးရတယ်။ရတော့လည်းပဲရတဲ့တရားတွေကဘယ်လိုတရားတွေဖြစ်လဲ။ဘယ်လိုသဘာဝတွေဖြစ်။ကုံတက်တဲ့သဘာဝတွေဖြစ်တယ်။နောက်ကုံတက်တဲ့သဘာဝဆိုတာဘာကိုပြောတာလဲ။အနိစ္စကိုပြောတာ။ဒါကဓမ္မတို့ဦးကြီးတို့ရှားထားတာတွေရထားတာတွေဟာအကုန်လုံးအနိစ္စမီးတောင်ကျွမ်းခြင်းကိုခံရမယ်အနိစ္စမီးစားတကုံသွားမှာပဲကုံသွားလို့ရှင်မလုပ်ဘူးထ่ายရခြင်းမှာပဲထ่ายရခြင်းအလကားတော့ရမှာမဟုတ်ဘူးဘာလို့အောင်ရှားရမယ်နော်ရှားရင်မလုပ်မလို့ရမယ်ရရင်ကုံမယ်ဟောဘယ်တော့ဆုံးဘယ်တော့မဆုံးနော်ဒီဘဝလည်းမဆုံးဘူးနောက်ဘဝလည်းမဆုံးဘူးအဲ့တော့အကုန်လုံးလုံနေကြတဲ့အနေအထားကိုအနစ်ထုတ်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဘာလုံနေတာတုံးလို့မေးရင်အဲ့ဒါလုံနေတာရှာလိုက်ရလိုက်ကုံသွားလိုက်မောဟိုက်မဆုံးရှိနေပြီဒါပဲအဲ့ဒါဒီရနေတာတွေတင်းကဟာအကောင်းအမွန်ဆုံးဆိုတာကိုရခြင်းနဲ့အမြင့်ဟိုအမြင့်ဆုံးဆိုတာကိုရခြင်းနဲ့ဆိုရင်ပိုးပြီးတော့အားဆက်ရအောင်ဟုတ်တယ်မဟုတ်လားအောင်းဆိုအလကားတော့ဘယ်ဟာမှမရဘူးလေအကြောင်းတရားကိုတော့စီးပူးကြရတာအဲ့တော့ကိုလုံနေတဲ့အကြောင်းတရားတွေကအပြီးဆုံးရှိတဲ့အကြောင်းတရားတွေလားဆိုတော့အဲ့လိုမဟုတ်ဘူး။ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့မဂ်ကြီးရှင်မအကျင့်မြတ်တရားကတော့အပြီးဆုံးရှိတဲ့အလုတ်ပဲချိန်မှပြီးမတော့ဆိုတော့ဘာကဝိနည်းပရိယောသနာ အရာကကုံသွားတဲ့အချိန်မှာဆက်လုပ်เสียမလိုတော့ဒေါသတို့မောဟတို့ကုံသွားပြီဆိုရင်ဆက်လုပ်เสียမလိုတော့ဟိုပူပြီးတော့ဟိုဦးဇင်းတို့မြင်လို့เสียကောင်းတာကအဲ့ဒီအလုပ်ပြီးသွားရင်လည်းကျန်တဲ့အလုပ်ဘာမှလုပ်เสียမလိုတော့တကယ်တကယ်စဉ်းစားကြည့်ရင်အလုပ်ဆိုတဲ့စကားလုံးကြီးကိုပါစားစဉ်းစားတတ်လို့ရှိရင်ကြောက်เสียကြီးလို့နားလည်းမခြင်းပါဒါပေမဲ့ဝင်ဝေကောင်းတဲ့အလုပ်ဆိုရင်တော့ကြောက်เสียလို့အောင်းမိမှာမဟုတ်ဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့အလိုဆန္ဒကရှိနေတာ။ဒါကြောင့်ဒါတန်ဖိုးရှိမရှိဆိုတာဒါကကိုယ်ဘယ်လောက်လိုချင်နေတာလဲဆိုတာပေါ့မမူတည်တဲ့။အဲ့တော့ကြောက်เสียကြီးဆိုတာကမလိုချင်ဘူးဆိုရင်တော့အဲ့ဒါကတော်တော်ကြောက်เสียကောင်းတဲ့အနေအထား။ဒါကိုရလည်းမရချင်ဘူးဆိုရင်မင်းရအောင်လုပ်ရမယ်ဆိုတော့ तू ဘယ်လိုနေရမလဲ။လုံးနိုင်မှာမဟုတ်။ဟုတ်လား။ဘာလို့ဆို तू မှမရချင်လဲဟုတ်။တတိအလုပ်ကိုတန်ဖိုးထားပြီးတော့အတင်းကြိုးစားနေတယ်ဆိုတာဘာလို့တန်ဖိုးထားပြီးတော့ကြိုးစားနေတာ။ရချင်လို့ပေါ့။ဟုတ်တယ်မို့လား။ဒါကြောင့်ပြည့်တဲ့ပေါင်းတော်တို့ဒီလောကီအလုပ်တွေဆိုတာကတော့တကယ်တကယ်စဉ်းစားကြည့်ရင်အပြီးဆုံးရှိတဲ့အလုပ်တွေမဟုတ်ကြဘူးပေါ့ဒါကြောင့်မြတ်စွာဘုရားရဲ့သာသနာတော်မြင့်နဲ့တွေ့နေတဲ့အချိန်မှာဒီလိုနဲ့နေတဲ့သဘာဝလေးတွေကိုစဉ်းစားပြီးတော့အပြီးဆုံးရှိတဲ့အလုပ်ကလေးတွေကိုအနည်းဆုံးတော့အထုံးဝါဒနာလေးမှပါပါဟဲ့ဆိုတဲ့စိတ်ကူးလေးနဲ့လှုပ်တဲ့နေလို့ဦးဇင်းထင်ပါတယ်ဟုတ်ရဲ့လားဟေးအပြီးဆုံးရှိတဲ့အလုပ်ဒါဦးဇင်းတို့ဒေသနာကိုအကုန်လုံးညှိပြီးတော့ပြောမယ်ဆိုလို့ရှိရင်ဒါကြမ်းမှာတို့ဥရှင်တို့အာလုံသောသတ္တဝါတွေကတကယ်တမ်းကတော့နော်ရှာပွေးနေကြတဲ့လူတွေပါ။နော်ရှာမှီးတယ်လို့စာကတော့သုံးတာပေါ့။ပရိယေသနာနော်ပရိယေသနာဆိုတဲ့စကားလုံးလေးပဲနေရာမှာတွဲပြီးတော့သုံး။နော်သမုဒ္ဒေယဝန္တထွာပရိယေသနာရှာကြရတယ်ရှာရရတဲ့ဒုက္ခဟုတ်လား။အဲ့တော့မြတ်စွာဘုရားကပရိယေသနာကိုနော်သုံးမျိုးဟောတာရှိတယ်။ကာမပရိယေသနာနော်ကာမဂုဏ်ကိုရှာတာ။နော်ဘဝပရိယေသနာဘဝကိုရှာတာဗြဟ္မစရိယပရိယေသနာမြတ်သောအကျင့်ကိုရှာတာဟုတ်လားဒါတွေကိုနားလည်မှသာလင်ရှာမိခြင်းကိစ္စကတကယ်တမ်းကပြီးဆုံးပါကာမေသနာဘဝေသနာဗြဟ္မစရိယေသနာလို့ဒီလိုဟောတာလည်းရှိအေသနာဆိုတာလည်းရှာမိခြင်းပါနောက်ကာမေသနာကာမကိုရှာတယ်ဘဝေသနာဘဝကိုရှာတယ်ဗြဟ္မစရိယေသနာမြတ်သောအကျင့်ကိုရှာတယ်ခုဒကာဓမ္မတို့ဦးဇင်းတို့စူးစမ်းအထုတ်နေကြတဲ့အနေအထားလေးကဗြဟ္မစရိယေသနာမြတ်သောအကျင့်ကိုရှာတယ်။အဲ့ဒီမြတ်သောအကျင့်ကိုရှာပြီးတော့ရှင်းသုံးမယ်ဆိုရင်တော့အဲ့ဒီရှာဖွေခြင်းကအပြီးဆုံးရှိတဲ့ရှာဖွေခြင်း။အကျင့်နဲ့ရှာဖွေခြင်းကအပြီးဆုံးမရှိတဲ့ရှာဖွေခြင်း။ဘာဖြစ်လို့လဲဆိုတော့သူကကုန်ခန်းတတ်တဲ့အရာပျက်စီးတတ်တဲ့အရာကိုရှာဖွေလို့။အမြတ်စွာဘုရားကတော့အကျင့်တင်ဝင်ဟောတာပါပဲ။လောကကြီးမှာရှာဖွေခြင်းဆိုတာကိုနှစ်မျိုးပိုင်းခြားပြီးတော့ဟောတာလည်းရှိတယ်။အရိယပရိယေသနာအနရိယပရိယေသနာလို့ဒီလိုဟောတာလည်းရှိတယ်။နောက်အရိယပရိယေသနာဆိုတာကမြင့်မြတ်သောဖြူရှင်သောအရိယတို့ရဲ့ရှာဖွေခြင်းအနရိယပရိယေသနာဆိုတာမမြင့်မြတ်သောမဖြူရှင်သောရှာဖွေခြင်းပေါ့အိပေက။ပရိနေမှာအနရိယပရိယေသနာမမြင့်မြတ်သောရှာဖွေခြင်းဆိုတာဘာကိုပြောတာလဲ။မိမိကိုယ်၌ကအိုတက်သောသဘာဝရှိပါလေကဲနဲ့အိုတက်တဲ့သဘာဝတွေကိုပဲထက်ရှားနေတဲ့အနေအထားဒီမမြင့်မြတ်သောရှာဖွေခြင်းဟုတ်လားမိမိကိုယ်တိုင်နာကျင်တဲ့သဘောရှိပါလက်ခင်နဲ့နာကျင်တဲ့သဘောဝတွေကိုပဲထက်ရှားနေတာဒီမမြတ်သောရှာဖွေခြင်းမိမိကိုယ်တိုင်ပျက်စီးတဲ့သဘောဝရှိပါလက်ခင်နဲ့ပျက်စီးတဲ့သဘောဝတွေကိုပဲချက်ပြီးတော့ရှာနေခြင်းဒီမမြတ်သောရှာဖွေခြင်းမိမိကိုယ်တိုင်ရာဂဒေါသမောဟပူလောင်မှုတရားတွေရှိနေပါလက်ခင်နဲ့ပူလောင်တတ်တဲ့ရာပူလောင်ရာပူလောင်ကြောင်းတရားတွေကိုပဲထက်ရှားနေမယ်ဆိုရင်အဲ့ဒါမမြတ်သောရှာဖွေခြင်းဘဝတို့ဉာဏ်ရှိပါလေဒါကိုချဲ့တွင်ပြီးတော့စဉ်းစားတတ်မယ်လို့အရှင်ထင်တယ်ဟုတ်လားဟိုခြင်းနာခြင်းသိခြင်းပူလောင်ခြင်းသုံးမျိုးဟောတယ်ဟောတန်ကိလေသာတန်ကိလေသိကပူလောင်မှုမြင်နွမ်းမှုနဲ့တကွာဖြစ်တယ်လို့နောက်ဆုံးကိလေသာတရားကိုအဲ့ဒါလိုအသေးပဲဖွင့်တယ်ပေါ့ဟုတ်လားကိုယ်ကိုယ်တိုင်ကလောဘဒေါသတွေရှိနေပါလေကဲနဲ့ကိုထက်ပြီးတော့ရှားနေတဲ့ຢာကလောဘဒေါသမောဟတိုးပွားကြောင်းကြီးပွားကြောင်းလောဘဒေါသမောဟဖြစ်ခြင်းရဲ့အကြောင်းဒါတွေကိုထပ်ပြီးတော့ရှားနေ။အဲ့တော့မမြတ်သောရှာဖွေခြင်းကိုထပ်ပြီးတော့ဖွေခြင်းလိုက်တော့အဲ့ဒါလို၄မျိုးထွက်လာတယ်။မြတ်သောရှာဖွေခြင်းကြတော့လည်း၄မျိုး။အဓိပ္ပာယ်ကတော့သူကတစ်ခုတည်းပါပဲ။နိဗ္ဗာန်ကိုရှာတယ်။အဲ့ဒါကိုအရှင်တို့အိုခြင်းနာခြင်းသိခြင်းပူလောင်ခြင်းဆိုတာနဲ့၄မျိုးမပြားပြီးတော့မြတ်စွာဘုရားဟောတယ်။နောက်အိုရှိတဲ့အခါမှာဒီအိုတဲ့သဘာဝရဲ့အပြစ်ကိုမြင်ပြီးတော့ဒီအိုခြင်းတရားကလွတ်မြောက်ရာနိဗ္ဗာန်ချမ်းသာဆိုတာကိုရအောင်ရှာမယ်ဆိုတဲ့စိတ်ကူးနဲ့မြတ်သောအကျင့်ကိုရှင်းမယ်ဆိုရင်ဒါမြတ်သောရှာဖွေခြင်းဟုတ်လား နောက်ဒီနာကျင်တဲ့သဘောဝါကိုနားလည်ပြီးတော့ဒါအကောင်းမဟုတ်ဘူးဒါကလွတ်မြောက်ရနိဗ္ဗာန်ချမ်းသာကိုရရှိမယ်ဆိုပြီးတော့မြတ်သောအရှင်ကိုကျင့်နေတာမြတ်သောရှားဖို့ခြင်းပျက်စီးတဲ့သောတည်ဆုံးတဲ့သောသဘောဝါကိုသိမြင်နားလည်ပြီးတော့ဒါရဲ့အဖြစ်ကိုမြင်ပြီးတော့ဒါကလွတ်မြောက်ရနိဗ္ဗာန်ချမ်းသာကိုရဖို့ဆိုအကျိုးသာအထောက်တယ်အဲ့ဒါဟာမြတ်သောရှားဖို့ခြင်းရာဂဒေါသမောဟတို့ဖြင့်ပူလောင်မြင်နှောင်းရတာဟာအကောင်းမဟုတ်ဘူးလို့နားလည်ပြီးတော့ဒါကလွတ်မြောက်ရချုပ်ငြိမ်းရအခြင်းမြတ်ကိုကျင့်သုံးနေဆိုရင်ဒါမြတ်သောရှားဖို့ခြင်းကိုယ်ပိတဲ့ပေါင်းတရောင်းတို့မဂ္ဂင်ရှင်ပါအချင်းမြတ်လမ်းစဉ်ကိုလျှောက်တယ်ဆိုတာအမြင့်မြတ်ဆုံးသောရှားဖွေခြင်းတို့ကိုပြောလို့မရဘူးလားရတယ်နော်ဒါဦးဇင်းတို့ကအပြီးဆုံးရှိတဲ့အလုအပြီးဆုံးမရှိတဲ့အလုဆိုတာကိုပြောရင်းနဲ့စကားလေးတွေကဆက်ဆက်သွားအဲ့တော့အဓိကပြောချင်တာကဘာလဲဆိုတော့မဂ္ဂင်ရှင်ပါသည်လမ်းတစ်ပွဲလည်းဟုတ်တယ်ရှိစရာရင်တစ်ပွဲလည်းဟုတ်တယ်အဲ့ဒီလမ်းကိုလျှောက်လမ်းရဖို့လိုပါလေဒီရင်ကိုစီးကြဖို့လိုပါလေဟုတ်ရလားတမဲခင်ရှင်ပါရင်ကိုစီးမဲ့ဆိုရင်လည်းနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းလည်းအဆုံးရှိဟုတ်လားမဲခင်ရှင်ပါလမ်းကိုရှောက်မဲ့ဆိုရင်လည်းနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းလည်းအဆုံးရှိတယ်အတူတူပါပဲရှုတော့တစ်မျိုးတည်းကနေမြတ်စွာဘုရားဟောထားတာအဲ့တော့ဘိသက်ပေါင်းသူတော်တို့မဲခင်ရှင်ပါကဘာတွေတော့ဆိုတော့ဒါကတော့အလုံးမှတ်သားထားကြပြီးသားပါနော်သမာဓိဋ္ဌိသမာသင်္ကပ္ပသမာဝါစာသမာကမ္မန္တသမာအာဇီဝသမာဝါယမသမာတတိသမာသမာဓိသောသမာဓိဋ္ဌိနဲ့သမာသင်္ကပ္ပကိုဒါပညာမဂ်ရဲ့နှစ်ပါးလို့မှတ်သားထားကြတယ်ပေါ့နော်သမာဝါယမသမာတတိသမာသမာဓိကိုကြတော့သမာဓိမဂ်ရဲ့သုံးပါးလို့မှတ်သားထားကြတယ်သမာဝါစာသမာကမ္မန္တသမာအာဇီဝဆိုတဲ့မဂ်ရဲ့သုံးပါးကိုတော့သီလမဂ်ရဲ့သုံးပါးလို့ဒီလိုမှတ်သားထားကြတော့နောက်သီလသမာဓိပညာလို့ဒီလိုပြန်ပြီးတော့အနည်းမချုပ်ဘူးလားချုပ်တယ်နော်အဲ့ဒီသီလသမာဓိအကျင့်ညာကိုထပ်ပြီးတော့အနှိမ့်ချုပ်မယ်ဆိုရင်တော့အပ္ပမထာဆိုတဲ့တတိတရားရတော့တတိရှိမှသီလရောသမာဓိရောပညာရောပြည့်စုံသီလသမာဓိပညာပြည့်စုံမှသာလေမဂ်ကြီးရှင်ပါဆုံးသွားတယ်လို့ပြောနိုင်ဘူးလားဆိုနော်ဒါကြောင့်မဂ်ကြီးရှင်ပါအရှင်းမြတ်တရားကိုတကယ်လက်တွေ့ကျင့်သုံးပြီးဆိုရင်ဘာကိုအခြေခံပြီးတော့ကျင့်သုံးအောင်တတိကိုအခြေခံပြီးတော့ကျင့်သုံးရဟုတ်ရဲ့လားတိသာပြီးတော့မိမိခန္ဓာမှာဖြစ်ပေါ်တဲ့သဘာဝတရားတွေကိုမှန်မှန်ကန်ကန်အောင်မိတ်အမှတ်ရနိုင်တယ်ဆိုရယ်ဆိုလို့ရှိရင်ဒကာမတို့ကိုကြီးတို့ရဲ့ဉာဏ်ပညာတွေကတဖြည်းဖြည်းနဲ့ဖြစ်မြင်မလာဘူးလားလားအဲ့ဒါတွေကိုပဲကိုကြီးတို့တစ်လျှောက်လုံးပြောခဲ့တာပါဒါပေတတို့လည်းတိသာမိမယ်ထင်ပါတယ်နော်မိမိခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုတိသာခြင်းဖြင့်သာလေမှန်ကန်တဲ့အသိဉာဏ်ကိုရနိုင်တယ်မှန်ကန်တဲ့အသိဉာဏ်ကိုပွားများစေသောအဖြစ်သာလေလည်းပဲလွတ်မြောက်ရနိဗ္ဗာန်ချမ်းသာကိုမြတ်မောပြုနိုင်ဟုတ်တယ်မဟုတ်လားဒါကြောင့်မဂ်ကြီးရှင်မအရှင်းမြတ်တရားကိုဒကာသမားတို့ကိုရှင်တို့တွေဟာတန်ဖိုးကိုနားလည်ပြီးတော့နှောစွန့်ဤတတိကိုသိမြင်ပြီးတော့ရှင်းသုံးကြဖို့မလိုဘူးလားလို့ရေအဲ့ဒါမဂ်ကြီးရှင်မနဲ့ပတ်သက်ပြီးတော့ဒါဦးရှင်တို့ပြောလိုက်တာမဂ်ကြီးရှင်မရဲ့တခြားအနှစ်အဓိပ္ပာယ်၄မျိုးအဲ့ဒါလေးကတော့အဓိကပေါ့နော်နေယာနာလွတ်မြောက်စေတတ်တဲ့တရားဟုတ်လားဧတုဒ္ဓအလုံးတရားမှာအာကြီးတဲ့အကြောင်းတရားခိုင်မြဲတဲ့အကြောင်းတရားတတနာအတိတို့အမြင်တို့ကိုရစေတဲ့တရားအဓိပတိယအကြီးအမှုအကြီးအကဲဖြစ်တဲ့တရားဟုတ်ရလားဒီဒါကြောင့်မဂ်ကြီးရှင်ပါဒါဒီကနေ့ဦးရှင်တို့၄၅မိနစ်လောက်အချိန်ယူပြီးတော့ပြောပါမယ်နော်အဲ့တော့သစ္စာ၄ပါးကိုဦးရှင်တို့2နာရီခွဲ3နာရီလောက်ဒါအချိန်ယူပြီးတော့ပြောလိုက်ရရောက်မနေ့တုန်းကတော့ဒါလည်းနည်းနည်းလေးရှိတယ်ပေါ့အလုံး၄ဘိုင်းလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်ဦးဇင်းတို့၃နာရီခွဲဒီပါလောက်ရှိသွားမယ်။ဒါပြောခဲ့တာတွေအကုန်လုံးကိုပြန်ပြီးတော့အနှစ်ချုပ်ကြည့်ရမယ်။ဟုတ်လား။သစ္စာတရားသည်သာသနာတော်မြတ်ကြီးမှာအရေးအကြီးဆုံးအဓိကကျဆုံးတရားပါ။သစ္စာ၄ပါးသည်တတ္တဝါတွေအတွက်အရေးအကြီးဆုံးအဓိကကျဆုံးတရားပါ။သူ့ကိုမသိမြင်ရင်ပုထုရှင်အဖြစ်နဲ့မဆုံးနိုင်သောဒုက္ခသံတရားတွေမှာလည်ရမယ်။သူ့ကိုသိလို့ရှိရင်အရိယာအဖြစ်နဲ့ချမ်းသာဆုံးသောနိဗ္ဗာန်ကိုမျက်မှောက်ပြုရမယ်အဲ့လောက်ပါချရတယ်သူရဲ့အရေးပါမှုဟုတ်လားဒါကြောင့်သစ္စာ၄ပါးတရားကိုသိအောင်မြင်အောင်ကြိုးစားရမယ်သစ္စာ၄ပါးကိုသိအောင်ကြိုးစားတဲ့ဆိုတဲ့နေရာမှာသစ္စာ၄ပါးကိုသိခြင်းသည်အနုဘောဓသိဆိုတဲ့မန္စာသိရဲ့ပဋိဝေဒသိဆိုတဲ့ထိုးထွင်းပြီးတော့သိတဲ့အသိရဲ့နှစ်မျိုးနောက်အနုဘောဓသိဆိုတာကအခုကြိုးစားအထုတ်နေကြလို့ရရှိတဲ့အသိမျိုးဟုတ်လားပုထုရှင်တွေရဲ့သိထားတဲ့အသိမျိုးပဋိဝေဒသိဆိုတာကမဉ္ဇဉ်ဖြင့်ထွတ်ထွင်းပြီးတော့သိတဲ့အသိမိယောင်ကိုမြင်ပြီးတော့မိတော့ကိုမမြင်ရတော့လည်းပဲမိယောင်ရဲ့နောက်ွယ်မှာမိတော့ရှိတယ်ဆိုတာကိုအတက်ပြောနိုင်တဲ့အသိမျိုးဒါပါတော့အနုဘောဓအသိ မိရောင်ကိုပဲမြင်တာမဟုတ်ဖဲနဲ့မိထောက်ကိုပဲတိုက်ရိုက်မြင်လိုက်တာအဲ့ဒါကပฏิဝေဒတိမျိုးအဲ့ဒီပฏิဝေဒတိတိတာနဲ့နိဗ္ဗာန်ချမ်းသာကိုဓာတ်လိုက်မျက်မှောက်ပြုတယ်တိုးတော့အဲ့ဒီပฏิဝေဒတိဆိုတာအနုဘောဓတိနဲ့ကင်းပြီးတော့မရနိုင်ဒါကြောင့်အနုဘောဓတိကိုကြီးမအောင်တိဆောက်ဖို့ကမလိုဘူးလားလိုရဲ့အဲ့ဒီအနုဘောဓတိတွေကြီးမအောင်တိဆောက်ကြဖို့အတွက်အထောက်ကြဖို့အတွက်သစ္စာလေးပါးနဲ့ဆက်တဲ့စကားတွေကိုဒါဥရှင်တို့၄ဘိုင်းပိုင်းပြီးတော့ပြောလိုက်ကြပထမပြောတာကဒုက္ခသစ္စာရှင်ရဲ့ချင်းအမှန်တရားရှင်ရဲ့ချင်းအမှန်တရားဆိုတာဘာကိုပြောတာလဲဒီခန္ဓာကိုယ်ကြီးကိုပြောတာပဋိခန္ဓာဒီဘဝအဘယ်ခန္ဓာပဲဖြစ်ဖြစ်ဘယ်ဘဝပဲဖြစ်ဖြစ်ခန္ဓာဘဝမှန်ရင်ရှင်ရဲ့ချင်းတရားညလာဖြစ်တယ်တခြားဘယ်တရားမှရောထားတာမရှိဒုက္ခသာလင်းဖြစ်ပြီးတော့ဒုက္ခသာလင်းချုပ်သွားတယ်ဒုက္ခမှာတပါးတခြားဖြစ်နေတာဒုက္ခမှာတပါးတခြားချုပ်သွားတာဘာမှမရှိဘူးလို့ခန္ဓာရဲ့အပေါ်မှာအဲ့လိုအမြင်ရှင်းဖို့လိုတယ်ပေါ့ဒီဒုက္ခသစ္စာကတော့သစ္စာလေးပါးထဲမှာမသိဖို့အရေးအကြီးဆုံးသစ္စာလို့ပထမစတာချင်းဦးဇင်းတို့ပြောခဲ့ဘူးလားအဲဆိုဒီဒုက္ခသစ္စာကိုသိမှပဒီဒုက္ခသစ္စာအပေါ်မှာနားမလည်လို့ဖြစ်ရတယ်မသိလို့ဖြစ်ရတယ်သမုဒိယသစ္စာဆိုတာကနေရတော့ဒုက္ခသစ္စာကိုသိခြင်းနဲ့သမုဒယသစ္စာကိုပယ်ခြင်းကအဲ့လိုဆက်ဆက်မနေဘူးလားဒုက္ခသစ္စာကိုသိရင်သိသလောက်ပိုင်းခြားပြီးတော့အသေးစိတ်သိရင်သိသလောက်သမုဒယသစ္စာယုံနေသောနောက်ဆုံးသမုဒယသစ္စာကိုပယ်တယ်ဆိုတာလေဒုက္ခသစ္စာကိုအတိအသင်းနားလည်သွားလို့သမုဒယသစ္စာကိုပယ်လိုက်တာသမုဒယသစ္စာဆိုတာဒီခန္ဓာကိုအကောင့်ထင်ပြီးတော့ဒုက္ခမှမသိလို့တွေ့တာမမောတဲ့သဘောလို့အကျဉ်းများဖြင့်တော့နားလည်ထားကြတယ်ဟုတ်လားဒါကြောင့်သစ္စာ၄ပါးထဲမှာဒုက္ခသစ္စာကိုသိဖို့ဒီအရေးအပါဆုံးဟုတ်လားဒုက္ခသစ္စာကိုသိမှဒုက္ခရဲ့အကြောင်းတရားဖြစ်တဲ့သမှုရိယကိုလျှော့ချနိုင်ပါအဲ့လိုသမှုရိယကိုလျှော့ချနိုင်ခြင်းပြီးရင်ဒုက္ခတွေကျော်ပါသွားခြင်းသမှုရိယနည်းရင်နည်းသလောက်ဒုက္ခနည်းသမှုရိယဆိုတာလောဘကိုပြောဟုတ်လားအဲ့ဒါပြီးရင်လည်းနိရောဓသစ္စာဟောနိဗ္ဗာန်ချမ်းသာကိုတော့သူအရှင်နေတဲ့သူမျက်မှောက်ပြုတယ်လို့ဉာဏ်နဲ့ပြောလို့မရဘူးလားရတယ်အဲ့လိုဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိနေအောင်ကြိုးစားခြင်းပြီးရင်မဂ္ဂင်၈ပါးအရှင်းမြတ်လမ်းစဉ်ကိုရှင်းသုံးနေတယ်လို့မဆိုနိုင်ဘူးလားခန္ဓာဟာဆင်းရဲတယ်ဆိုတာအမှန်ပဲအဲ့ဒီဆင်းရဲတာကိုဆင်းရဲတယ်လို့သိခြင်းဒီအမှန်ကိုသိတဲ့အတွက်ကြောင့်အမှန်သိပေါ့အမှန်ကိုမြင်တဲ့အတွက်ကြောင့်အမြင်မှန်ပေါ့သတ္တမဒိဋ္ဌိပေါ့ဟုတ်တယ်မဟုတ်လားဒါကြောင့်ဘိသဗောဓတော်ကတို့သစ္စာ၄ပါးထဲမှာအရေးအကြီးဆုံးကြည်ကြည်ပြတ်ပြတ်သိရမယ်နားလည်ရမယ်သစ္စာဘာလဲလို့မေးရင်ဒုက္ခသစ္စာဒီဒုက္ခသစ္စာကိုပဲနားလည်အောင်ဒီမျိုးစုံကနေပြီးတော့ကြိုးစားကြရတာခုတတိပဌာန်းတရားအထုတ်တယ်ဆိုတာလည်းဒါပဲဒီခန္ဓာရဲ့သဘောအမှန်ကိုကိုယ်ကိုယ်တိုင်နားလည်အောင်သဘောပေါက်အောင်ကြိုးစားတာ။အသူများပြောတာတွေကတော့ကြားဘူးတာပေါ့။မမြင်ဘူးလို့လည်းကြားဘူးတယ်၊ဆင်းရဲတယ်လို့လည်းကြားဘူးတယ်၊အဆိုးမရဘူးလို့လည်းကြားဘူးတယ်။အဓိကတော့အဲ့ဒီသုံးချက်။မမြင်ဘူးဆိုတာကိုကိုယ်ဘယ်လောက်နားလည်တယ်၊ဘယ်လိုမမြင်တာတော့ဘယ်လောက်ထိမမြင်တာတော့။ဆင်းရဲတယ်ဆိုတာကိုကိုယ်ဘယ်လောက်နားလည်တယ်၊ဘယ်လိုဆင်းရဲတာတော့ဘယ်လောက်ထိဆင်းရဲတာတော့။နောက်အဆိုးမရဘူးဆိုတာကိုကိုယ်ဘယ်လောက်နားလည်တယ်၊ဘယ်လောက်ထိအဆိုးမရတာတော့ဘယ်လိုအဆိုးမရတာတော့သိဖို့မလိုဘူးလား။ဟုတ်တယ်။အဲ့ဒီအချက်၃ချက်ကိုသိချင်တယ်ဆိုရင်တနည်းအားဖြင့်ဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိချင်တယ်ဆိုရင်ဘာလုပ်ရမလဲ။ဘက်ကင်၈ပါးအရှင်းမြတ်တရားကိုကျင့်သုံးရမယ်။အထူးသဖြင့်သတိပဋ္ဌာန်တရားကိုကျင့်သုံးရမယ်။ဟောသတိပဋ္ဌာန်တရားကိုကျင့်သုံးခြင်းဖြင့်ဒုက္ခသစ္စာကိုနားလည်နိုင်တယ်။ဒုက္ခသစ္စာကိုနားလည်လို့ရှိရင်သမုဒယသစ္စာယောပါမယ်။သမုဒယသစ္စာယောပါရင်ယောပါသလောက်တတ္တရာရမယ်။ဒါသည်ဖြင့်လည်းဘက်ကင်၈ပါးကိုပွားများနေရရောက်တယ်။ဟောအဲ့ဒါလို့လေလိမ့်ပတ်လေသွားအောင်သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့တော့ထိုက်တဲ့နဲ့ကျွမ်းကျင်မှုရှိဖို့မလိုဘူးလားဗျာလိုတယ်အဲ့ဒါဘာလို့နေတာလို့ဆိုတော့အနုဘောဓဉာဏ်နဲ့သစ္စာ၄ပါးရဲ့အပေါ်မှာနားလည်ကြည့်တာဟောတကယ်သစ္စာ၄ပါးကိုဓတိနှုတ်ထုတ်ပြန်ပြီးတော့သိကျင်နေဆိုရင်တော့သတိပဋ္ဌာန်တရားကိုလမ်းဆုံးရောက်အောင်ပွားများရတယ်အရင်ကျင့်အောင်ပွားများရတယ်ဟုတ်လားဒါကြောင့်ဘိဒတ်ပေါင်းသူတော်တို့သစ္စာ၄ပါးတရားတော်အပိုင်း၄အသတိပဋ္ဌာန်တရားကိုပွားများခြင်းအဖြစ်သစ္စာ၄ပါးကိုထုတ်ထွန်းပြီးတော့သိမင်းလို့မြတ်စွာဘုရားကိုတော်နိုင်မယ်ပေါ်ထားတာရှိပါတယ်။သတိပဋ္ဌာန်တရားကိုပွားများခြင်းအဖြစ်သစ္စာ၄ပါးကိုထုတ်ထွန်းပြီးတော့သိမယ်။ဟုတ်ရဲ့လား။သစ္စာ၄ပါးကိုသိခြင်းအဖြစ်လည်းပဲဒုက္ခခတ်သိမ်းကနေပြီးတော့လွတ်မြောက်ခွင့်ရမယ်ပေါ့။ဟုတ်လား။ဒါကြောင့်ဘိသဗောင်သူတော်ကောင်းတို့သည်သစ္စာ၄ပါးတရားကိုနာယူခဲ့ရတဲ့ကုသိုလ်ကောင်းမှုတွေရှိတယ်။ဒီကနေ့ပြုလုပ်ထားကြတဲ့ဒါနကောင်းမှုသီလကောင်းမှုသမာဓိပညာကောင်းမှုကုသိုလ်ကောင်းမှုတွေစုံနေအောင်ရှိကြတယ်နော်အဲ့ဒီကုသိုလ်ကောင်းမှုအရှုစုတို့ရဲ့သွန်တတိယောင်ဘုရားတပည့်တော်တို့သည်မေညာပူညာမြေနိဗ္ဗာန်ကိုအမြတ်ထုတ်ချောင်းမျက်မှောက်ပြုရစေကုန်တော်ဟုပတနာအောင်စုပြုကြကုန်ရသတည်း